COVID-19 နဲ့တနင်္ဂနွေနေ့ညကအစည်းအုံတင်ခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့ရောဂါလက္ခဏာပိုပြီးဆိုးရွားလာတဲ့အတွက်တနင်္လာနေ့နေ့ခင်းမှာအထူးကျန်းမာကုသဆောင် ICU ကိုပြောင်းရွှေ့ကုသနေရပြီးနိုင်ငံခြားရေးဝန်ကြီး Dominic Raab ကိုသူ့ကိုယ်စားတာဝန်ယူဖို့ညွှန်ကြားထားကြောင်းဝန်ကြီးချုပ်ရုံးကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းတွေ့ရှိခဲ့ရပြီးတဲ့နောက်ဆယ်ရက်ကျော်တဲ့အထိသက်တာမလာတဲ့အတွက်တနင်္ဂနွေညကဝန်ကြီးချုပ်ဂျွန်ဆင်ကိုဆေးရုံတင်ခဲ့တာပါတနင်္လာနေ့အစောပိုင်းထိတော့သူ့အခြေအနေတည်တည်ငြိမ်ငြိမ်ရှိကြောင်းအစိုးရအဖွဲ့ကိုဆက်ပြီးဦးဆောင်နေတယ်လို့အစိုးရကကြေညာခဲ့တာပါဒါပေမဲ့တနင်္လာနေ့နေကင်းပိုင်းမှာတော့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ကျန်းမာရေးအခြေအနေပိုပြီးဆိုးလာကြောင်းသူ့ရဲ့ကုသရေးအဖွဲ့ရဲ့အကြံပြုချက်အရဆေးရုံကအထူးကျန်းမာကုသဆောင် ICU ကိုရွှေ့ပြောင်းထားကြောင်းဝန်ကြီးချုပ်ယုံပြောခွင့်ရကပြောဆိုခဲ့တာပါလိုအပ်ရင်နိုင်ငံခြားရေးဝန်ကြီး Dominic Raab ကသူ့ကိုယ်စားတာဝန်ယူဆောင်ရွက်ဖို့ဝန်ကြီးချုပ်ကညွှန်ကြားထားကြောင်းလည်းပြောခွင့်ရကပြောပါတယ်အသက်55နှစ်အရွယ်ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းမတ်လ26ရက်နေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်